ကိုကန်ကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေကိုကန်တက်နဲ့မြန်မာအစိုးရစစ်တပ်တို့ကြားမှာတိုက်ပွဲတွေကဒီနေ့ထိပြင်းထန်နေဆဲဖြစ်ပါတယ်။အခုလိုရက်ကြာရှိလာပြီးဖြစ်တဲ့ကိုကန်လောက်ကင်တိုက်ပွဲကိုအများဆုံးရက်စေခြင်းနဲ့လို့ဒေသခံတွေကမြစ်တာရက်ခံတောင်းဆိုကြပါတယ်။လောက်ကင်မြို့ကထွက်ပြေးလာတဲ့စစ်ပီးဒုက္ခသည်တွေအပြင်တရုတ်နယ်စပ်ဘက်ထွက်ပြေးသွားတဲ့ရာနဲ့ချီရဲ့ဒုက္ခသည်တွေဟာလည်းလာရှိုးဘက်ကိုတင်းရှောင်လာနေကြဆဲဖြစ်ပါတယ်။ဒီကြောင့်ပြည်စုံကိုမတ်စုမုံကဆက်ပြောပြပေးပါလိမ့်မယ်။
ကိုကန်ကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကိုင်းမှာမြမအစိုးရတပ်နဲ့ကိုကန်တပ်ဖွဲ့တွေကြားပြီးခဲ့တဲ့ဇန်နဝါရီလကတည်းကနေစလို့နှစ်ဖက်တိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်ပွားခဲ့ရကနေစစ်ရေးတင်းမာမှုတွေဟာအခုဆိုရင်လနဲ့ချီကြားမြင့်လာခဲ့ပြီးဖြစ်ပါတယ်။ပြီးခဲ့တဲ့မတ်လ6ရက်နေ့က MMDAA ကိုကန်တပ်တွေဘက်ကလောက်ကိုင်းမြို့ရဲ့အထိလက်နက်ကြီးလက်နက်ငယ်တွေနဲ့တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့အတွက်နေအိမ်ကားတွေမီးလောင်ပျက်စီးတာအပါအဝင်ဒေသခံပြည်သူတချို့နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေပါထိခိုက်ဒဏ်ရာရသေဆုံးခဲ့ပါတယ်။ဒီကနေ့စနေနေ့မှာလောက်ကိုင်းဘက်မှာတိုက်ပွဲတွေဟာဆက်ဖြစ်နေဆဲဖြစ်ပြီးလက်နက်ကြီးတွေနဲ့ပစ်ခတ်တံတွေကြားနေရဆဲပဲလို့တရုတ်မြန်မာနယ်စပ်တရုတ်နိုင်ငံဘက်ခြမ်းနမ်ဆန်မြို့မှာသတင်းတုံးနေတဲ့ဆရာတော်ဦးကေတရာကမိန့်ပါတယ
်။တိုက်တုံးပါပဲဒီနေ့ကျတော့တနက်အတန်းကဒိုးလေးလုံးကြပါတယ်ဟောနောက်ပြီးတော့ဘောလည်းဒိုးလေးလုံးကြပါတယ်ဒီနေ့ပေါ့နော်ဒါပေမဲ့သူတိုက်ပွဲရဲ့နာမှာဖုံးဖုံးလေးမတော်ရဲ့မလားရဲ့ဆိုတော့ဘယ်လိုအထူးခြားပြီးတော့လုံခြုံလို့တာလဲဒါတော့ဖုံးဖုံးမသိဘူးပေါ့နော
်အခုလိုမျိုးတိုက်ပွဲတွေဖြစ်နေတာကြောင့်နေဆက်ဒေတာမတိမငိဖြစ်ပြီးဒေတာကန်နေအသက်ဘေးစိုးရိမ်နေရပြီးထိတ်လန့်နေရတဲ့အနေအထားကနေအများဆုံးတိုက်ပွဲတွေရက်ပြီးငြိမ်းချမ်းစေချင်ပါပြီလို့နမ်ဆမ်ဆရာတော်ကမြစ်တာရက်ခံပါတယ
်ဒကမရဲ့အကောင်ဆုံးတော့ငြိမ်းချမ်းရေးပေါ့နော်တူတူငါငါငြိမ်းချမ်းပါစေလူတိုင်းစုတော်ပါတယ်ဒါတော့လူတိုင်းကရချင်ပါတယ်လူတိုင်းပါစတယ်မှာပြောကြပါတယ်အဲတစ်ချက်ကြတော့ဒါကျွန်တော်တို့နိုင်ငံရေးအရစစ်ရေးအရတော့ဒါတော့ဘယ်တိနိုင်မလဲတစ်ဖက်နဲ့တစ်ဖက်နားလည်မှုရှိပါစေတစ်ဖက်နဲ့တစ်ဖက်ဇာနာမှုရှိပါစေတစ်ဖက်နဲ့တစ်ဖက်ခွင့်လွှတ်မှုရှိပါစေဒီလူလူတို့တွေကငြင်းငြင်းကြံကြံနေနိုင်ပါစေ
လောက်ကင်မျိုးတဲ့အထိဝင်ရောက်ပြီးပြစ်ခတ်တိုက်ခိုက်မှုတွေဖြစ်နေတဲ့အချိန်လောက်ကင်မျိုးတွေကဒုက္ခသည်တွေကိုတွားရောက်ကူညီကယ်ဆယ်ပေးခဲ့တဲ့လာရှိုးမန်စုကြောင့်ကယ်ဆယ်ရေးအဖွဲ့ကကိုမမောင်တန်းကလောက်ကင်မျိုးတွေကလုံခြုံရေးလက်ရှိအခြေအနေအခုလိုပြောပြပါတယ်
အလောက်ပဲအချင်းတွေကဟိုညဆိုရင်တော့ဟိုပါပေါ့နှစ်တကူးလိုပဲအတန်နေကြရတယ်ကြောက်တန်လိုမျိုးပေါ့နော်ဘုံတိုင်းဘုံပိုင်းအဲ့ဒါတော့ရှိတယ်ညတိုင်းရတော့ရှိတယ်အဲတောင်ကုန်းနေနဲ့မြို့ထဲနဲ့ပြန်လာပြစ်နေတာတော့ရှိတယ်အဲ့လိုမြို့ထဲမှာတော့14ရက်နေ့ကနောက်ဆုံးဖြစ်တယ်14ရက်နေ့ညနေ၄နာရီခွဲတခါဖြစ်တယ်ဗျာဖြစ်တော့15ရက်နေ့မနက်၄နာရီခွဲတိပဲအဲမြို့ထဲမှာလက်နေငယ်နဲ့ပြစ်ခတ်ကြတာအပြန်လာ15ရက်နေ့ကျွန်တော်လောက်ကဲဆက်သေးတယ်နေ့လယ်ပိုင်းအေးဆေးပေမဲ့ဘာလဲဆိုတော့လူတွေမနေရဘူးလေ6တွေ့နေကျွန်တော်ရောက်သွားတော့နေရာ6ကားနဲ့တိုက်ကြီးတွေကအကြီးတွေရှိပြီးတကယ်စီကားမဲ့စီကားခဲ့တဲ့မြို့ကြီးက6တွေ့နေဘာမှမရှိဘူးကျွန်တော်ရောက်သွားတော့အဲလမ်းမှာဟိုဂျိုကြဂျိုကြဟိုဆိုင်လေးခွန့်ဒီဆိုင်လေးခွန့်ဟိုတိုင်လေးလူရှိဒီတိုင်လေးလူရှိအဲ့လိုပဲရှိတယ်ဗျအဲ့ဒါလောက်ကရဲ့15နှစ်ကျွန်တော်နောက်ဆုံးတွားခဲ့တဲ့အချိန်တွေပေါ့နော်အခုလဲဒီတိုင်းမှာပဲလောက်ကရဲ့လူတွေမပြနေဘူးဆိုတော့အချိန်တွေကစိတ်မဟန်လေးလို့ပေါ့
အခုချိန်ထိကတော့လောက်ကင်ဘက်ကနေရှမ်းမြောက်လာရှိုးဘက်ကိုထွက်ပြေးတိမ်းရှောင်လာတဲ့စစ်ပြေးဒုက္ခသည်ပေါင်းကမန်စုကျောင်းကကောက်ခံထားတဲ့စည်ရင်အရာ8500ကျော်ရှိပြီးနေ့စဉ်လိုလိုရာနဲ့ချီတဲ့စစ်ပြေးဒုက္ခသည်တွေဟာစစ်ဘေးရှောင်မှုဝင်လာနေကြဆဲဖြစ်တယ်လို့လည်းကိုမမောင်တန်းကပြောပါတယ
်မနေ့ကတနေ့တုန်းမှာအယောက်923ယောက်ဝင်ပါလေသမင်းကျွေးတဲ့ညထားတယ်ဒီမနေ့ကားလေးစီးနဲ့မန်းလေးကိုပြန်ပို့ပေးတယ်နောက်အခုအယောက်20ဝင်တယ်အယောက်20တည်းတခါတည်းလွတ်လိုက်ပြီအဲ့ဒါက3နိုင်လောက်ကဝင်တာပေါ့အခုထပ်လာဖို့လည်းရှိသေးတယ်တရားနီးနီးအဲတောက်ချောက်လုတ်ပေးနေအဲ့ဒါ transit တွေကြီးပဲသရင်ကတရားရှိတယ်ဒါပေမဲ့အဲ့မီတာစုတွေကတစ်ထွက်လောက်ကိုင်ကိုပြန်တယ်သူက data ခံနေ ਉ
အခုလက်ရှိဒုက္ခသည်နောက်ဆုံးအခြေအနေကတော့လောက်ကိုင်ဘက်ကတိမ်းချောင်လာသူတွေအပြင်တရုတ်နိုင်ငံဘက်ခြမ်းကိုဝင်ရောက်ထွက်ပြေးသွားတဲ့ရွှေပြောင်းအလို့သမားတွေလည်းရာနဲ့ချီပြီးပြန်ဝင်လာနေကြတယ်လို့ဆိုပါတယ
်ခုလာနာလေဟိုလောက်ကိုင်ကမဟုတ်ဘူးဗျတရုတ်ပြည်ထဲရောက်ပြီးတရုတ်ပြည်ထဲသွားအလုံးလုံးတဲ့လူတွေလာတာအဲသူတို့လည်းတချို့ကတရုတ်မြန်မာနယ်စပ်ထဲမှာလုံနေရင်ကနေတရုတ်ပြည်ထဲထွက်ပြေးလာရတာဟုတ်အဲအဲ့ဒါမျိုးလည်းပါတယ်အဲ့ဒါမျိုးလူတွေကချက်နေတာကွာကျွန်တော်ထင်တယ်နောက်3 5ရက်ဆိုရင်တော့ရက်လောက်မယ်လို့ထင်တယ်ကျွန်တော်လည်းရက်တော့ရက်ချင်ပြီနည်းနည်းပင်မမိဗျ
တကယ်လို့ဒါတိုက်ပွဲဟာရက်ကြာရှည်လာခဲ့မယ်ဆိုရင်တော့ကူညီကယ်ဆယ်ပေးနေသူတွေမှာအခက်အခဲတွေနဲ့ရင်ဆိုင်လာကြရမယ်အနေအထားဖြစ်တယ်လို့လည်းကူညီကယ်ဆယ်ပေးနေသူကိုမမောင်တန်းကပြောပါတယ်တိုက်ပွဲတွေပြင်းထန်နေဆဲဖြစ်တဲ့အတွက်ထောင်ချီတဲ့ဒေသခံတွေနဲ့နေဆက်ကုန်သွယ်ရေးနဲ့စီးပွားရေးလုပ်ငန်းတွေမှာလုကင်နေကြတဲ့ရွှေပြောင်းအလို့သမားတွေလည်းအသက်ဘေးလွတ်ရာကိုထွက်ပြေးတင်းချောင်နေကြရဆဲဖြစ်ပါတယ်တရုတ်အစိုးရဘက်ကတော့တရုတ်မြန်မာနယ်စပ်မှာအခုလိုတိုက်ပွဲတွေဖြစ်နေတာကိုနှစ်ဖက်အများဆုံးရက်ကြဖို့နဲ့နေဆက်တည်ငြိမ်အေဂျင်စီကိုအလေးထားဆောင်ရွက်ဖို့မြန်မာအစိုးရကိုတိုက်တွန်းပြောဆိုနေပါတယ်ရှင်